ဂျပန်နိုင်ငံရဲ့ဝန်ကြီးချုပ်အသစ်ရှင်ဇိုအာဘေကယင်းနေ့တဲ့မဟာမိတ်တွေအများစုပါဝင်တဲ့အစိုးရဝန်ကြီးအဖွဲ့အစ်ကိုရွေးချယ်ခန့်အပ်လိုက်ပြီးတိုင်းပြည်စည်းပွားပြန်လည်ဥမော်လာအောင်နဲ့အင်းနီချင်းအင်အားကြီးနိုင်ငံတွေနဲ့နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုတိတိကျကျကန့်တွယ်ဖြေရှင်းသွားမယ်လို့ပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံရဲ့လွှတ်တော်နေရာစလုံးကအယုံကြည်ရှိကြောင်းထောက်ခံပေးပြီးမကြခင်မှာပဲမစ္စတာအာဘေနဲ့သူ့ရဲ့အစိုးရအဖွဲ့အစ်ကိုဂျပန်ရှင်ဘီယံအာကီဟီတိုကဗုဒ္ဓနေ့မှာကြံ့တစ်စာချင်းဆိုပေးလိုက်တာပါ။သူ့ရဲ့ Liberal Democratic Party နဲ့မဟာမိတ်ပါတီငယ်လေး New Komeito Party တို့ဟာပြီးခဲ့တဲ့ဒီဇင်ဘာလ16ရက်ရွေးကောက်ပွဲအတွင်းအမှတ်နေရာ3ပုံ2ပုံနဲ့၃နှစ်လောက်အနာရနေတဲ့ဒီမိုကရက်တစ်ပါတီကိုအနိုင်ရလိုက်ကြတာဖြစ်ပါတယ်။မစ္စတာအာဘေဟာဝန်ကြီးချုပ်အဖြစ်နဲ့2006ခုနှစ်ကနေ2009ခုနှစ်အကြာတကြိမ်တာဝန်ထမ်းဆောင်ခဲ့ပြီးမကောင်းသတင်းတွေနဲ့သူ့အစိုးရနာမည်ပြက်ရခဲ့ပြီးတဲ့နောက်ကျမကြီးအကြောင်းပြပြီးတော့ယာတို့ကနေအနားယူသွားခဲ့တာဖြစ်ပါတယ်။သူ့အရင်အစိုးရလက်ထက်ကနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့တာရိုအာဆိုကိုဗန်နာယီဝန်ကြီးအဖြစ်ပြန်လည်ခန့်အပ်ပေးခဲ့တာအပါအဝင်သူ့ဝန်ကြီးချုပ်အဖြစ်ပထမအကြိမ်တာဝန်ထမ်းဆောင်ခဲ့စဉ်ကဝန်ကြီးတာဝန်ယူခဲ့သူအများစုကိုပြန်လည်တာဝန်ပေးရခဲ့ပါတယ်။